Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စုမြို့တော် Washington DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်ဩဂုတ်လ3ရက်ဗုဒ္ဓဟူးနေ့ညနေ6နာရီခွဲကနေ9နာရီအထိအစီအစဉ်တွေကို line to meter 16.25 နဲ့ 25 ရုပ်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်အောင်မဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
မင်္ဂလာညနေခင်းပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကို Mac Computer ထွေးနဲ့ကျွန်တော်ကြော်သိမ်းကြေညာမှာပါDonald Trump ဟာသမ္မတဖြစ်ဖို့ရည်ချင်းမမိဘူးလို့သမ္မတဥပမာကပြောတယ်လို့ Mr. Trump ကလည်းသမ္မတဥပမာဟာတမိုင်းမှာအញ្ញံဖြင်းဆုံးသမ္မတဖြစ်ဖွယ်ရှိတယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားကတလက်ပစ်ဒုံးကျည်ဒဇင်ကိုဒီကနေ့ပြစ်လို့ဆန်သက်တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ Syria မှာအင်ဂါလေးကအစိတ်တန့်ငွေနဲ့တိုက်ခိုက်တယ်ဆိုတာရုရှားလက်ချက်ဖြစ်တယ်လို့ဆွဆွဲပြောဆိုတာတွေကိုရုရှားကညှင်းလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ။
ကောင်းပါပြီခင်ဗျာဒီကနေ့ညနေနားဆင်ကြမယ့်သတင်းတွေမှာတော့ IS အချမ်းဖက်အဖွဲ့ကစူးပြီးတော့ပေးပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးတချို့ပါဝင်မြန်မာနိုင်ငံသားရဲဝန်ကြီးဒေါ်ဆန်းစုကြည်တို့ရဲ့အသက်အန္တရာယ်ချင်းချောက်ထားရတဲ့ပတ်သက်လို့ဒီမြန်မာအစိုးရအနေနဲ့လုံခြုံရေးအရာဘာတွေပြင်ဆင်ထားပြီးပါပြီလဲ
အချမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့အခါကျွန်တော်လေ့ထားပြီးဆောင်ရတယ်အဲ့တော့ဒီသတင်းပေါ်မှာမလေးရှားနဲ့အဲ့ဘလို့သူတို့ရဲ့သတင်းတွေလည်းကျွန်တော်လိုက်ပြီးတော့တွေ့လာနေတာရှိတယ်လုံခြုံရေးဖွဲ့ပြီး
သမရယုံဝန်ကြီးဌာနပြောခွင့်ရဦးစော်သေးပါဒီအကြောင်းအပြည့်စုံကိုမကြခင်နားဆင်ရမှာရှိပါတယ်ဒီနောက်မှာတော့ကိုကံအုတ်ချုပ်ခွင့်ရဒေတာလောက်ကိုင်းမှာဘုံပေါက်ခွဲခဲ့တာတခါဒီဘန်လုပ်ငန်းကိုအားပြုပြီးတော့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေတာကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်တာဒီအကြောင်းစာရီကိုတင်ပြသွားမှာပါအခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဗျူတွေကပြောပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတဘရက်အိုဘားမားဟာအမေရိကန်တမိုင်းမှာအញ្ញံဖြင်းဆုံးသမ္မတဖြစ်နိုင်ခြင်းရှိတယ်လို့Republican သမ္မတလုံးဒေါ်နယ်ထရမ့်က Twitter မှာရေးပါတယ်။ Mr. Obama က Mr. Trump ကိုတိုင်းပြည်ကိုဦးဆောင်ဖို့အရေးချင်းမပြည့်မီသူအဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့ဒီလိုတုံ့ပြန်တာပါ။ Republican သမ္မတလုံးဟာသမ္မတရာထူးအတွက်အရေးချင်းမပြည့်မီဘူးလို့သူထင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းပတ်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာဒေါ်နယ်ထရမ့်ကဆက်ပြီးသက်သေပြနေတဲ့ကြောင်းအင်္ဂါနေ့ကသမ္မတအင်ပြူတော်မှာ Mr. Obama ကပြောပါတယ်။ဒီတော့ဒီမှာပဲဒေါ်နယ်ထရမ့်ရဲ့လက်ထောက်တွေနဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဝန်ထမ်းတွေကြားပိုးပြီးစိတ်ပြက်လက်ပြက်ဖြစ်လာနေတယ်ဆိုတဲ့သတင်းလည်းထွက်လာပါတယ်။ဒေါ်နယ်ထရမ့်ကမှားယွင်းပြောဆိုတာတွေအငင်းပွားပွဲပြောဆိုတာတွေအပေါ်စိတ်မသက်မသာဖြစ်လာကြတာပါ။အဲ့ဒီအထက်မှာမူဆလင်တူဦးဖြစ်သူခီဇယ်ခန်းနဲ့ပတ်သက်ပြီးအခြေတင်ဖြစ်နေတာလည်းပါပါတယ်။ခီခန်းရဲ့သားဖြစ်သူဟာ2004ခုနှစ်ကအီရတ်စစ်ပွဲအတွင်းကြာဆုံးသွားတာပါ။ဒါ့အပြင်ရွေးကောက်ပွဲဝင်ရမယ့် Republican Party ရဲ့အထင်ကရခေါင်းဆောင်လွှတ်တော်အမတ်2ဦးကိုသူကထောက်ခံချက်မပေးဘူးလို့အင်္ဂါနေ့က Washington Post သတင်းစာနဲ့မိန့်မြန်းခန်းတစ်ခုမှာ Mr. Trump ကပြောခဲ့တာလည်းအပါအဝင်ပါအော်လဒေါ်ကတော့ပေါ်ရိုင်ယန်နဲ့အရီဇိုနာပြည်နယ်အထက်လွှတ်တော်အမတ်ဂျွန်မက်ကိန်းတို့ဟာရွေးကောက်ပွဲပြန်ဝင်ရမယ့်အချိန်ရောက်နေကြတာပါသူတို့နှစ်ယောက်စလုံးကမစ္စတာထရမ့်ကိုထောက်ခံထားကြပေမဲ့မစ္စတာခန်းမီသားစုကိုထရမ့်ကဝေဖန်ပြောဆိုတဲ့အပေါ်အပြစ်တင်ပြောဆိုထားကြပါတယ်
အမေရိကန်သမ္မတဘရက်အိုဘားမားအစိုးရတက်တန်းကာလတခြားလုံးလေးပါကျူးပန်းလာခဲ့တဲ့ပစိဖိတ်သမုဒ္ဒရာရဲ့ဝန်နိုင်ငံ၁၂နိုင်ငံကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP သဘောတူစာချုပ်လက်မှတ်ရေးထိုးရေးကိုကွန်ဂရက်စ်လွှတ်တော်ကအတည်ပြုပေးဖို့သမ္မတကလုံလာနေပါတယ်။လက်ရှိသမ္မတလောင်းနှစ်ဦးစလုံးကဒီသဘောတူညီစာချုပ်ကိုလက်မှတ်ခံတာကြောင့်မလို့ဒီလာမယ့်ဇန်နဝါရီလတဲ့သူ့နေရာကိုဆက်ခံမဲ့သမ္မတတက်လက်ထက်မှာဒီကိစ္စဖြစ်လာနိုင်စရာမရှိပါဘူး။အခုသမ္မတဖြစ်နေချိန်မှာဒီသဘောတူညီချက်အတည်ပြုနိုင်အောင်ကြိုးစားမယ်လို့အင်ကာနေတုန်းကဒီစင်ကာပူဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတအိုဘားမားကပြောသွားပါရယ် TPP သဘောတူစာချုပ်ချုပ်ဆိုခြင်းအပြင်အမေရိကန်ကုန်ပစ္စည်းတွေအပေါ်အခွင့်စည်းချက်မှုတွေရော့သွားနိုင်တဲ့တစ်ချိန်ထဲမှာကုန်သွယ်ဘက်နိုင်ငံတွေကိုလည်းဒီအလုသမားအခွင့်အရေးနဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာစံနှုန်းတွေကိုပို့ပြီးတော့တင်းတင်းကြပ်ကြပ်လိုက်နာလာစေမှာဖြစ်လို့အလုသမားတွေအတွက်ပို့ပြီးတော့မျှတာတဲ့ဈေးကွက်တွေပေါ်ပေါက်လာစေမှာဖြစ်တယ်လို့သမ္မတအိုဘားမားကပြောပါရယ်Republican သမ္မတလောင်းဒေါ်နယ်ထရမ့်ကတော့ TPP နဲ့တခြားကုန်သွယ်ရေးသဘောတူစာချုပ်တွေကိုလည်းလက်မခံပါဘူးဒီလက်ရှိရရှိထားတဲ့သဘောတူညီချက်တွေကိုပဲအမေရိကန်အလုပ်သမားတွေအတွက်ပို့ပြီးတော့အကျိုးရှိအောင်ပြန်လည်ညှိနှိုင်းတာတွေလုပ်မယ်လို့ထရမ့်ကကတိပြုပြောထားပါတယ် TPP ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံသားတိုင်းပြည်တွေအလိုကျဖြစ်အောင်လှုပ်ရှားပြီးတိုင်းပြည်ရဲ့ကုန်ထုတ်လုပ်ငန်းကဏ္ဍကိုဖျက်ဆီးရရောက်လိမ့်မယ်လို့ထရမ့်ကဝေဖန်ထားတာပါဒီမိုကရက်တစ်သမ္မတလောင်းHillary Clinton ကလည်း TPP သဘောတူညီချက်ဟာတိုင်းပြည်တွင်းကလူလက်တန်းစားတွေရဲ့အခြေခံလစာတွေ့မြင်အောင်ဆောင်ရွက်ပေးနိုင်မှာမဟုတ်ဘူးလို့ဆိုပြီးတော့ကန့်ကွက်ထားတာပါရှင်
။မြောက်ကိုရီးယားနိုင်ငံကအရှိဘက်ကမ်းလွန်ပင်လယ်ကိုပဲ့ထင်းဒုံးကျည်ဒဇင်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ
်။မစ္စိုင်းဖတ်ဆယ်통해서자기들의타격능력을과시한것입니다
။မြောက်ကိုရီးယားဟာဒုံးကျည်ပစ်လွတ်တာကနေဒဇင်သူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပြနေပါတယ်။ဒီလိုရက်တွေဟာကိုရီးယားနိုင်ငံကြားဆက်ဆံရေးကိုပိုဆိုးရွားစေဖို့နဲ့နိုင်ငံတကာတိုင်းဝမ်းကြားမှာသဘောထားတွေကွဲပြားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာဖြစ်ပွဲရှိတယ်လို့ကျွန်တော်ထင်ပါတယ်ဆိုပြီးပြန်လည်ပေါင်းစည်းရေးဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရဂျွန်ဂျွန်းဟီကပြောပါတယ်ဒုံးကျည်နှစ်ဆင်းတစ်ပြိုင်တည်းပြစ်လွတ်တာကိုထောက်လှမ်းသိရှိရပြီးတော့ ဒဇင်းကအောင်မြင်ပြီးဒဇင်းကပြစ်လွတ်ပြီးချက်ချင်းဆိုသလိုပဲပေါက်ကွဲသွားတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။ဒေါ်လာပြည့်ရူဒွန်းဒုံကြီးလို့ယူဆတဲ့ဒုံကြီးကိုဒီကနေ့မနက်၈နာရီမတိုင်ခင်လေးမှာနိုင်ငံအနောက်ပိုင်းဟွာဟေးပြည်နယ်အန်ယူမြို့ကနေပြစ်လွတ်ခဲ့ပြီးကီလိုမီတာ1000လောက်ထိရောက်ပြီးတဲ့နောက်ဂျပန်ရေပိုင်နယ်ထဲဒါမှမဟုတ်အဲ့ဒီအနားမှာကျသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဒုံကြီးပြစ်လွတ်ပြီးနာယီအတော်ကြာပြီးတဲ့နောက်တိုချိုမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကမြောက်ကိုရီးယားကိုပြစ်တင်ရှုတ်ချပါတယ်။အမေရိကန်ပြည်ထောင်စုကလည်းဘယ်လိုရန်ဆလာမှုမျိုးကနေမဆိုကိုကိုကိုနဲ့မဟာမိတ်တွေကိုကာကွယ်ဖို့အစဉ်အသင်းရှိနေတယ်လို့ချက်ချင်းတုံ့ပြန်ပြောဆိုပြီးမြောက်ကိုရီးယားကိုတရိပ်ပေးလိုက်ပါတယ်
။အမေရိကန်ပြည်ထောင်စုကိုရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီဆန်လွန်နဲ့ဝန်ကြီးချုပ်ကတော်တို့ကိုဒီအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကတော်မစ်ရှဲအိုဘားမားတို့ကအင်မြူရောမှာအင်္ဂါနေ့ညနေပိုင်းကနိုင်ငံတော်ညဆာနဲ့အခမ်းကျူဆူခဲ့ပါတယ်။သမ္မတအိုဘားမားရဲ့သမ္မတတက်တန်းကာလအတွင်း12ကြိမ်မြောက်ဖြစ်တဲ့ဒီနိုင်ငံတော်ညဆာစာပွဲဟာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုအကြားတတ်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ပွဲဖြစ်ပါတယ်
။ To Prime Minister and Mrs. Lee and to the friendship and partnership between our peoples
ဝန်ကြီးချုပ်နဲ့ဝန်ကြီးချုပ်ကတော့လီတို့အတွက်နောက်နှစ်နိုင်ငံပြည်သူတွေအကြားချစ်ကြည်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေအတွက်ရှေ့ဆက်အကောင်းဆုံးလက်တွဲသွားနိုင်ဖို့စင်ကာပူနိုင်ငံအောင်မြင်ပါစေအမေရိကန်ပြည်ထောင်စုအောင်မြင်ပါစေလို့ဆိုပြီးတော့သမ္မတဥပမာကဒီနိုင်ငံတော်ညစာစာပွဲမှာဆုတောင်းပေးသွားတာပါစင်ကာပူနဲ့အမေရိကန်နိုင်ငံတွေဟာစီးပွားရေးနဲ့လုံခြုံရေးဆိုင်ရာအနီးကပ်ဆက်ဆံရေးထားရှိတဲ့နိုင်ငံတွေဖြစ်တယ်လို့စင်ကာပူနိုင်ငံမှာအမေရိကန်ကုမ္ပဏီပေါင်း3500ကျော်ရှိပါတယ်ကုရုရာသီပြောင်းလဲမှုဆိုင်ရာ2015ခုနှစ်ပါရီသဘောတူစာချုပ်ကိုနှစ်နိုင်ငံစလုံးကလက်မှတ်ရေးထိုးထားသလိုစင်ကာပူနိုင်ငံဟာအရှေ့တောင်အာရှနိုင်ငံတွေထဲမှာဒီ IS ဆုံးရောက်ခြေမုံရေးအတွက်ပထမဆုံးပူးပေါင်းပါဝင်တဲ့နိုင်ငံလည်းဖြစ်ပါတယ်။စင်ကာပူနိုင်ငံကိုအမေရိကန်ကနောက်ဆုံးချိန်နိုင်ငံတော်ညစာနဲ့တက်ခင်းအခံခဲ့တာကတော့1985ခုနှစ်တုန်းကပါ။အဲ့ဒီချိန်ကဒီအမေရိကန်သမ္မတရော်နယ်ရေဂန်ကအခုဝန်ကြီးချုပ်မစ္စတာလီရဲ့ဖခင်ကွယ်လွန်သွားပြီဖြစ်တဲ့ဝန်ကြီးချုပ်ဟောင်းလီကွမ်ယူကိုအခံခဲ့တာဖြစ်ပါတယ်ရှင်
။ဆီးရီးယားနိုင်ငံပါ
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1068 ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီလိုကနေဗိုလ်ဒူးညနေဘက်သတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ဆီးရီးယားနိုင်ငံမှာအင်ကာနေကကလိုရင်းတန်းကုန်နဲ့တိုက်ခိုက်တယ်ဆိုတဲ့ဖြစ်ဟာရုရှားလက်ချက်ဖြစ်တယ်လို့ဆီးရီးယားသဘုံတွေနဲ့လူ့အခွင့်အရေးဖွဲ့တွေကစွပ်စွဲတာကိုရုရှားအစိုးရကညင်တယ်လို့ရုရှားနိုင်ငံပိုင်သတင်းဌာနကပြောပါတယ်။အဲဒီတန်းကုန်နဲ့တိုက်ခိုက်ခံရတယ်ဆိုတဲ့နေ့မတိုင်ခင်တရက်ကအလားတူနေရာမှာပဲရုရှားရဟန်းရင်ဒဇင်ပစ်ချခံထားရတာပါ။သူတို့မှာသတင်းအချက်လက်မရှိတဲ့အကြောင်းစစ်စင်ရေးကိုဘယ်လိုဆက်လုပ်နေတယ်လဲဆိုတာနဲ့ပတ်သက်တဲ့သတင်းအချက်လက်တွေမရှိတဲ့အကြောင်းအဲဒီလိုသတင်းထုတ်ပြန်တာမျိုးကိုတုံ့ပြန်ဖို့သိခဲ့တဲ့အကြောင်းပေပေါ်မှာအခြေခံထားတဲ့သတင်းရင်းမြစ်တွေကဘာတွေစတာတွေကဘယ်တော့မှရှင်းရှင်းလင်းလင်းမရှိပါဘူးလို့ရုရှားဆိုရပြောခွင့်ရဒီမီထရီပက်စကော့ဖ်ကပြောတာကိုနိုင်ငံပိုင်တာစ်သတင်းဌာနကဖော်ပြသွားတာပါအဝိုင်းခံထားရတဲ့အာလပိုမြို့နားကမြို့တစ်မြို့ကိုရဟယင်ဒဇင်းပေါ်ကနေအစိတ်တန်းွေပူတွေချခဲ့တယ်ဆိုပြီးစစ်တမ်းခံနေရတဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကအကူအညီပေးလုပ်သားတွေကအင်္ဂါနေ့မှာပြောတာပါအမျိုးသမီးနဲ့ကလေးတွေအများစုဖြစ်တဲ့လူ30ထဲမှနေအစိတ်တန်းွေတန်းသိမ်းခဲ့ကြပါတယ်အဲ့ဒီမတိုင်ခင်နိုင်ငံတော်ကြောင်ကရုရှားရဟယင်ဒဇင်းကိုသဘုံတွေပြစ်ချတာကြောင့်ပြက်ကျသွားတဲ့နေရာနာမှာပဲတန်းငွေဘူးတွေကိုညာရင်းချင်းချခဲ့တာဖြစ်တယ်လို့အကူအညီပေးလုပ်သားတွေကပြောပါတယ်။အစိတ်တန်းငွေကြောင့်ထိခိုက်ဒဏ်ရာရတဲ့အတိုင်းအတာပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။အင်္ဂါနေ့နောက်ပိုင်းထိတော့ဘယ်သူတိုက်ခိုက်တယ်ဆိုတာနဲ့ပတ်သက်တဲ့သတင်းတွေကရောထွေးနေပါတယ်။အာလပူမြို့ကိုပိတ်ဆို့ထားတာချိုးဖြတ်ဖို့ကြိုးစားနေတဲ့သဘုံတွေနဲ့မြို့ကိုဝိုင်းထားတဲ့အစိုးရတပ်ဖွဲ့တွေကြားကလိုရင်းလိုယူဆတဲ့အစိတ်တန်းငွေအသုံးပြုတိုက်ခိုက်တယ်ဆိုပြီးအပြန်အလှန်ဆွဆဲနေကြတာပါ။
ဆီးရီးယားဆိုရတက်တွေဟာ RPG လက်နက်တွေတင်ကားတွေကိုတုံးပြီးတော့ဒီအတိုက်ခံအဖွဲ့တွေကိုအလက်ပိုမျိုးကနေဖယ်ရှားဖို့ကြိုးစားနေတာနဲ့အမျှအလက်ပိုမျိုးတဝမ်းမှာဒီကနေ့တိုက်ပွဲတွေအပြင်းထန်ဆက်ပြီးတော့ဖြစ်နေပါတယ်။အစိုးရထိန်းချုပ်တဲ့ဗဟိုစစ်ဘက်သတင်းဌာန SCMM ကထုတ်ပြန်တဲ့ဗီဒီယိုခွေတစ်ခုထဲမှာတော့ပြစ်ခတ်မှုတွေကြားကနေသဘုံအဖွဲ့တွေထွက်ပြေးနေတဲ့ပုံရိပ်တွေအပါအဝင်အလက်ပိုမျိုးအတွင်တိုက်ခတ်မှုတွေကိုတွေ့ရပါတယ်။ဒီအလက်ပိုမျိုးအတွင်းမှာသဘုံဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုသွားလို့ရတဲ့နောက်ဆုံးလမ်းကြောင်းကိုအစိုးရကပိတ်ပစ်လိုက်ပြီးတော့ရက်အနည်းငယ်အကြာမှာဒီမျိုးတဝိုက်နဲ့အနီးနားကအရက်ဒေသတွေမှာတိုက်ပွဲတွေပြင်းထန်လာနေတာပါအလက်ပိုမျိုးကသဘုံအဖွဲ့တွေထိန်းချုပ်ထားတဲ့နေရာတွေကိုအစိုးရတပ်တွေကဝန်းရံပိတ်ဆို့ထားတာမှာဒေသခံအရက်သား3သိန်းနီးပါးပိတ်မိနေပြီးတော့ဒါဟာစစ်ပွဲတွေဖြစ်တဲ့ဆီးရီးယားနိုင်ငံမှာလူတွေအများဆုံးပိတ်မိနေတာဖြစ်တယ်လို့ကုလသမဂ္ဂကပြောပါရယ်ရှင
်ဖိလစ်ပိုင်နိုင်ငံမှာတရားမဝင်မှုရေးစီဝါရောင်းဝယ်မှုနဲ့ပတ်သက်တယ်လို့ဆွဆွဲခံထားရတဲ့မျိုးတော်ဝင်တယောက်ရဲ့လက်နက်ကန်ကိုရုံတော်6ရောက်ကိုရဲတပ်ဖွဲ့ကတတ်လိုက်တယ်လို့ဖိလစ်ပိုင်အာဏာပိုင်တွေကပြောပါတယ်။အယ်ဘူရာမျိုးတော်ပုံရိုလန်ဒိုအက်စပီနိုဆာစီနီယာဟာမူရမောင်ကိုတူလို့တန်လျာရှိတဲ့သူ့ရဲ့သားဖြစ်သူကိုအကာအကွယ်ပေးနေတဲ့အတွက်တွေ့တဲ့နေရာမှာမျိုးတော်ဝင်ကိုပြစ်ဒဏ်မဲ့ဆိုပြီးသမ္မတရိုဒရီဂိုဒူတာတီကဒီသတင်းပတ်အစောပိုင်းမှာပဲချင်းချောက်ထားတာပါ။ မျိုးတော်ဝင် SP Niso ဟာအင်ကန်လေးကနိုင်ငံရဲတပ်ဖွဲ့မှကိုယ်တိုင်သွားပြီးအဖမ်းခံပေမဲ့မူရရာဇာပြစ်ဒဏ်ရရှိနေတဲ့တားဖြစ်သူအာဝင်းကတော့အဖမ်းမခံသေးပါဘူး SP Niso ရဲ့အိမ်နားမှာဒီကနေ့မနေ့အစောပိုင်းကကင်းလှည့်နေတဲ့ရဲတပ်ဖွဲ့နဲ့လက်နက်ကင်အဆောင်တွေကြားအပြန်အလှန်ပစ်ခတ်ကြတာလို့ဒေသဆိုင်ရာရဲတပ်ဖွဲ့ကပြောပါတယ်အဆောင်တွေကရဲတွေကိုအရင်ပစ်တာကြောင့်ရဲတပ်ဖွဲ့ကပြန်ပစ်တာမှာအဆောင်6ယောက်သေဆုံးတာဖြစ်တယ်လို့ဒေသဆိုင်ရာရဲတပ်ဖွဲ့အကြီးအကဲအယ်မာဘယ်ဒီဂျာကပြောပါတယ်အိမ်ဝင်းတွင်မှာတွေ့ရတဲ့လက်နက်18လက်ထက်မနည်းကလည်းရဲတပ်ဖွဲ့ကသိမ်းလိုက်ပါတယ်ဖိလစ်ပိုင်နိုင်ငံမှာကာလာရှိကြစူးစူးရွာဖြစ်နေတဲ့မူရစီဝါရောင်းဝယ်မှုနဲ့အကြမ်းဖက်မှုတွေကိုသူသာသမရအဖြစ်ရွေးကောက်ခံရရင်အမြင့်ပြတ်ရှင်းပြမယ်ဆိုတဲ့ကတိပေးပြီးတော့သမရဒူတာလေးကရွေးကောက်ပွဲဝင်ခဲ့တာပါ
တောင်ဆူဒန်နိုင်ငံမှာလက်နက်ကန်ပြိပက္ခတွေကြောင့်ဒုက္ခသည်တွေထောင်ထဲချီအိမ်နီးချင်းနိုင်ငံတွေကိုထွက်ပြေးနေကြသလိုတိုင်းပြည်အတွင်းမှာပဲအိုးအိမ်တွေကိုစွန့်ခွာထွက်ပြေးနေကြသူတွေလည်းပိုပြီးတော့များလာနေတာကြောင့်လူသားချင်းစာနာမှုအကူအညီတွေအကြီးအကျယ်လိုအပ်နေပါတယ်ပြီးခဲ့တဲ့ဆယ်ရက်အတွင်းတောင်ဆူဒန်ကနေအိန္ဒိယယူဂန္ဒါနိုင်ငံကိုထွက်ပြေးတဲ့ဒုက္ခသည်အရေးအတွက်ဟာနှစ်ဆတိုးလာခဲ့တဲ့အကြောင်းနောက်အစိုးရတပ်တွေနဲ့လက်နက်ကင်တပုံတွေအကြားမြို့တော်ဂျူဘာမှာတိုက်ပွဲတွေဆပြီးတော့ဖြစ်ခဲ့တဲ့လွန်ခဲ့တဲ့သတင်းသုံးပတ်ကစလို့ဒုက္ခသည်ဦးရေ 25,000 ကျော်အထိရှိလာတဲ့အကြောင်းဒုက္ခသည်များဆိုင်ရာကုလသမဂ္ဂအေဂျင်စီကပြောပါရယ်နောက်ထပ်ဒုက္ခသည်တထောင်ကတော့ကန်ဂျာနိုင်ငံကိုထွက်ပြေးသွားခဲ့ပြီးအခုဆိုရင်ကန်ဂျာမှာလည်းတောင်ဆူဒန်ကဒုက္ခသည်9,000အထိရှိပါရယ်သိမ်းမကြခင်တုန်းကညီညွတ်တဲ့အစိုးရတရက်ဖွဲ့စည်းခဲ့တာနဲ့အတူတူပြီးခဲ့တဲ့ဩဂတ်စ်လတုန်းကတောင်ဆူဒန်သမ္မတဆယ်ဗာကီးယားနဲ့အတိုက်ခံကောင်ဆာရစ်ခ်မာချာတို့အကြားရယူခဲ့တဲ့အပြစ်ခံရစရေးသဘောတူညီချက်ဟာလည်းအကြမ်းဖက်မှုတွေတိုးလာနေတဲ့အခြေအနေအောက်မှာပြက်လွနေပါဖြစ်နေတာပါအခုဒီချိန်တိုးလာတဲ့ဒုက္ခသည်ဥယျာဉ်6,000နဲ့ပါဆိုရင်တောင်ဆူဒန်နိုင်ငံမှာပြည်တွင်းစစ်ဆပြီးတော့ဖြစ်ခဲ့တဲ့2013ခုနှစ်ဒီဇင်ဘာလကစလို့ဒုက္ခသည်ဥယျာဉ်ဟာ6,000နီးပါးရှိထိတိုးလာတာဖြစ်ပါတယ်ရှင်
American Democratic Party ရဲ့ computer စနစ်ကိုမကြာသေးခင်ကဖောက်ထွင်းခိုးဝင်ခဲ့တဲ့ပြည်ပအခြေဆိုင် hacker တွေဟာပိုပြီး Android ကြီးတဲ့လုပ်ရက်တွေကိုနောင်မှလုလာနိုင်ခြင်းရှိတယ်လို့ Cyber လူညုံရေးဆိုင်ရာ American ကြွမ်းကျင်သူတွေကပြောလိုက်ပါတယ်။ Cyber ကနေတိုက်ခိုက်ခံရနိုင်ခြင်းရှိတဲ့ပစ်မှတ်တွေထဲမှာ American Electronic Mail Base နဲ့လည်းပါတယ်လို့ Cyber လူညုံရေးကြွမ်းကျင်သူတွေကဒီသတင်းပတ်ထုတ်လွှင့်တဲ့ VOE ရဲ့ hashtag အစီအစဉ်မှာပြောတာပါ။ Democratic နိုင်ငံလုံးဆိုင်ရာ company DNC ရဲ့ computer စနစ်ကနေဖောက်ထွင်းခိုးယူထားတဲ့ email တွေကို WikiLeaks website ကပြီးခဲ့တဲ့လမှာထုတ်ပြန်ခဲ့တာကြောင့်ပါတီအတွက်အတော်လေးအခက်တွေ့ခဲ့ရပါတယ်။အာရဗ်စော်ဘောမြောက်ပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့တော်ရဲ့အဓိကလေဆိပ်မှာဒီကနေ့လေယာဉ်တစ်စင်းအစင်းမှာမတော်တဆဖြစ်ရတဲ့ခုနဲ့ကြုံရတယ်လို့ဒူဘိုင်းခြေဆိုင် Emirates လေကြောင်းလိုင်းကပြောပါတယ်။ဒီကနေ့ဒေသဆန်တော်ချိန်နေ့လယ်တနာရီမတိုင်ခင်မှာအဲ့ဒီမတော်တဆဖြစ်ရဖြစ်ခဲ့တာဖြစ်ပြီးအိန္ဒိယတောင်ပိုင်းသီရူဗန္နာတာပူရမ်ကနေထွက်လာတဲ့လေယာဉ်အစင်းမှာဖြစ်တာပါ။လေယာဉ်ပေါ်မှာခီးသည်295ယောက်ပါပြီးအားလုံးကိုဘေးကင်းရန်ကင်းကယ်နိုင်ခဲ့တယ်လို့ဒူဘိုင်းမြို့အုပ်ချုပ်ရေးအဖွဲ့ကပြောပါတယ်ခင်ဗျာ။
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပေးခဲ့တာပါခင်ဗျာ VOE မြန်မာပိုင်းစီစဉ်တွေကိုအခုထုတ်လွှင့်နေတဲ့အချိန်ထဲမှာပဲ VOE မြန်မာပိုင်းရဲ့ website ဖြစ်တဲ့ www.burmese.voenews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစတင်တင်ဆက်ပေးရမယ်ခင်ဗျာမလေးရှားနိုင်ငံက Nagi Sambilian Yes Kangu IS အဖွဲ့ကဆိုပြီးတော့ချင်းချောက်ရေးသားပို့လိုက်တဲ့စာထဲမှာမလေးရှားဝန်ကြီးချုပ်နဲ့ဝန်ကြီးအချို့ပါဝင်မြန်မာနိုင်ငံကဒီနိုင်ငံသားရေးဝန်ကြီးဒေါန်ဆန်းစုကြည်အမိကိုလည်းထည့်သွင်းထားပြီးအသက်အန္တရာယ်ချင်းချောက်ထားတယ်လို့မလေးရှားသတင်းတွေမှာဖော်ပြပါရယ်မြန်မာတာဝန်ရှိသူတွေဘက်ကတော့ဒါကိုအသေးစိတ်သိရအောင်စုံစမ်းနေပြီးဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးအတွက်နိုင်ငံတော်အဆင့်လုံခြုံရေးအဖြစ်နဲ့ဆောင်ရွက်ပေးနေတယ်လို့ပြောပါရယ်အဖြစ်အဆုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကတင်ပြပေးမှာပါခင်ဗျာ
မလေးရှားနိုင်ငံပြည်နယ်တစ်ခုဖြစ်တဲ့ Ningri Civilian မှာရှိတဲ့ရဲဌာနတချို့ကို IS အကြမ်းဖက်အဖွဲ့ကဆိုပြီးပေးပို့လိုက်တဲ့စာရဲမှာမလေးရှားနိုင်ငံဝန်ကြီးချုပ်နဲ့ဝန်ကြီးတချို့အပါအဝင်မြန်မာနိုင်ငံသားဝင်ကြီးဒေါန်ဆန်းစုကြည်တို့ကိုတပ်ပုံနဲ့တကွဖော်ပြပြီးအသက်အန္တရာယ်ချင်းချောက်ထားပါတယ်။စာမျက်နှာနဲ့မျက်နှာပါတဲ့ဒီစာဟာ IS အကြမ်းဖက်အဖွဲ့ကပေးပို့တဲ့တကယ့်စာဟုတ်မဟုတ်ဆိုတာကိုတော့မလေးရှားရဲကစုံစမ်းစစ်ဆေးနေတယ်လို့မလေးရှားသတင်းဌာနတွေမှဖော်ပြပါတယ်။ဒါနဲ့ပတ်သက်လို့မလေးရှားအနာပိုင်တွေဘက်ကမြန်မာအစိုးရတာဝန်ရှိသူတွေထံကိုတရားဝင်အကြောင်းကြားစာမပေးဖို့သေးပေမဲ့လို့ဒီသတင်းနဲ့ပတ်သက်လို့တိကျခိုင်မာမှုရှိမရှိဆိုတာကိုစတင်စုံစမ်းဆောင်ရွက်မှုတွေလုပ်နေတယ်လို့တမနာယုံဝင်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်ဦးစောထေက VOE ကိုပြောပါတယ်
ကျွန်တော်တို့ကလည်းကျွန်တော်တို့ဟိုလုံခြုံရေးဆိုင်ရာပေါ့နော်ဆိုလိုတာအကြမ်းဖက်တိုက်ဖျက်ရေးနဲ့ပတ်သက်တဲ့ဟာကျွန်တော်လေ့ထားပြီးဆောင်ရွက်တယ်အဲ့တော့ဒီသတင်းအပေါ်မှာမလေးရှားနဲ့အဲ့ဘလို့သူတို့ရဲ့တဲ့နေလဲကျွန်တော်လိုက်ပြီးတော့တွေးလာနေတာရှိရတယ်။လုံခြုံရေးဖွဲ့စည်းတယ်ပေါ့နော်။သူတို့လုံဆောင်မှရှိရလုံနေပါ့
။ဟုတ်ကဲ့။ဘယ်လိုပုံစံမျိုးနဲ့ဒီစာကိုဟုတ်မဟုတ်ဆိုတာအတည်ပြုနေရရှိပါလဲခင်ဗျာ
။အခုလောဆယ်ပြောနေတာကအမေရိကန်ဘက်ကတာဝန်ရှိတဲ့လုံခြုံရေးဖွဲ့စည်းတွေကပြောတာကဒါကမလေးရှားမှာရှိတဲ့အဲ့ဒေသပေါ့နော်။ GSCAN ကိုပို့တယ်။အဲ့ဒေသမှာရှိတဲ့ ISIS ဒီလောက်မရှိဘူး။သို့တော့အဲ့ထဲမှာအစွန်းရောက်တဲ့အကြမ်းဖက် လူစိတ်ရှိတဲ့လူတွေတိုးလာအောင်စစ်ဆောင်စီရင်လုပ်တဲ့သဘောဖြစ်တယ်လို့တို့တော့ဒီခုချိန်ထိတော့သုံးသပ်ထားတယ်သို့တော့ကျွန်တော်တို့ဒါကကျွန်တော်တို့ဘက်ကလေးလာ30ပေါ့ဟုတ်
လက်ရှိအချိန်ထိတော့ဒီစာဟာဘလောက်ထိခိုင်မာတိကျမှုရှိသလဲဆိုတာကိုတော့မလေးရှားအာဏာပိုင်တွေဘက်ကမြန်မာစိုးရဘက်ကတရားဝင်ထုတ်ပေါ်ပြောကြားထားခြင်းမရှိသေးပါဘူးမြန်မာနိုင်ငံစိုးရဘက်ကတော့ဒီလိုမျိုးဖြစ်ရကြောင်းဒေါန်ဆန်းစုကြည်ရဲ့လုံခြုံရေးကိုအလေးထားဆောင်ရွက်သွားမယ်လို့ဥဇော်ထေကပြောပါတယ
်အကြမ်းဖက်တိုက်ခိုက်မှုလုပ်မယ်ဆိုတဲ့သတင်းချက်နဲ့အကြမ်းချင်းကြောက်ချက်ဒါရင်းနဲ့ပတ်သက်ပြီးတော့ထုတ်ပေါ်လာတယ်ဆိုရင်ကျွန်တော်တို့ဟိုအစိုးရတွေပေါ့နော်တက်ဆိုင်ရာအဖွဲ့အစည်းတွေတာဝန်ရှိသူတွေအနေနဲ့ရှော့တွက်လို့မရအောင်တချိန်ထဲမှာပဲအရန်ကြီးလဲစိုးရင်ကြမလို့လှုပ်တဲ့လှုပ်လိုက်တာအလေးနဲ့တော့ထားပြီးလို့ကျွန်တော်တို့နိုင်ငံတော်အတိုင်းအမြံပို့ကိုဒီလိုမျိုးဘိုင်းလေးနဲ့ပေါ့နော်နာမည်တက်ပြီးတော့ချိန်ချောက်တယ်ဆိုတော့အခါမှာကျွန်တော်တို့ကဟိုလုံခြုံရေးအရာဆောင်ရွက်ရတာရှိတယ်အရေးကြီးပို့ကိုလုံခြုံရေးဆိုရင်ကျွန်တော်တို့ကအတွင်းအနီးကလုံခြုံရေးရှိတယ်အတွင်းစည်းလုံခြုံရေးရှိတယ်အပြင်စည်းလုံခြုံရေးရှိတယ်သူသွားတဲ့လမ်းကြောင်းတစ်လျှောက်လမ်းကြောင်းလုံခြုံရေးဆိုတာရှိတယ်နောက်အချိန်ကာလအချိန်တွေလေးမျိုးပေါ့နော်တာမန်ချိန်တွေတမန်ချင်းဘာမှချိန်ကျမှုရှိတဲ့အချိန်တွေမှာလှုပ်ဆောင်ရတဲ့လုံခြုံရေးပုံစံပေါ့နောက်တစ်ချက်ကခုနလိုထောင်လိုက်တရင်ချက်လျာဖြစ်စီပေါ့နော်တရင်ပေးပူပူရာဖြစ်စီဒါမျိုးကြားလာတဲ့အခါမှာလှုပ်ဆောင်ရတဲ့လုံခြုံရေးရှာယူဆောင်ရွက်မှုအခြေအနေရှိတယ်နောက်အဲဒီလိုအရေးပေါ်ပေါ့နော်အဲလိုမျိုးတိုက်ခိုက်မှုတွေအဲလိုမျိုးကွန်ဖရင့်အတည်ပြုနိုင်ဖြစ်လာပြီဆိုတော့အနေထားမှာကျွန်တော်ဟိုဖြစ်တော်မယ်ဆိုတဲ့အနေထားမှာဆောင်ရွက်ရတဲ့လုံခြုံရေးအခြေအနေရှိတယ်နောက်ဆုံးကတော့ဖြစ်လာပြီပေါ့နော်ဖြစ်သွားပြီဒီအချိန်မှာလုံဆောင်တဲ့လုံခြုံရေးအခြေအနေရှိတယ်။အချိန်ကြောင့်ပေါ်ထွက်လာတဲ့အတွက် PPTC ဆောင်ရွက်သွားမှာပေါ့နော်။အဲ့ဒါတော့အချိန်ကြောင့်မရှိတဲ့အနေအထားမျိုးတော့ကျွန်တော်သဘောထားလို့မရအောင
်။မလေးရှားနိုင်ငံ Ningri Civilian ပြည်နယ်ရဲမှာ IS စစ်သွေးချအဖွဲ့ဝင်တွေ900ရှိတယ်ဆိုပြီးဒီစာထဲမှာအခိုင်အမာပြောဆိုထားပေမဲ့လို့မလေးရှားအာဏာပိုင်တွေဘက်ကတော့ဒါနဲ့ပတ်သက်လို့မမှန်ကန်ကြောင်းညှင်းချက်ထုတ်ထားပါတယ်။ပြီးတော့ဒီစာပေးပို့တဲ့သူဟာမလေးရှားနိုင်ငံတွင်းက IS စစ်သွေးကြွားရဲ့လွှမ်းမိုးမှုကိုကြွားလုံးထုတ်ခြင်းတဲ့သဘောနဲ့အခုလိုမျိုးစ조사အထောက်အပံ့ဖြစ်နိုင်တယ်လို့မလေးရှားရဲတပ်ဖွဲ့ကယုံကြည်နေပါတယ်။အညိုရောင်စာရေးတင်းနဲ့ထည့်ထားတဲ့ချင်းချောက်စာနဲ့ဓာတ်ပုံတွေကိုလက်ရှိချိန်မှာမလေးရှားမှုကင်အဖွဲ့ကကင်တွယ်နေပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေတယ်လို့သိရပါတယ်။ဒီချင်းချောက်စာထဲမှာမြန်မာနိုင်ငံခေါင်းဆောင်တူပါဝင်နေတယ်ဆိုတာကိုတော့မလေးရှားရဲ့အရာရှိတူကသတင်းတောက်တွေကိုပြောခဲ့ပါတယ်
။မလေးရှားရန်ဒီဂုတ်ပမင်ပင်မြန်မာပူဒီဂုတ်ယူကဒါဒီအပေါ်တကန
ချင်းချောက်စာထဲမှာမြန်မာခေါင်းဆောင်တူပါဝင်နေဆိုပေမဲ့ဘယ်သူဘယ်ဝါဆိုတာကိုတော့အဲ့ဒီရဲ့အရာရှိကအသေးစိတ်ပြောကြားထားတာမရှိပါဘူး။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်မြန်မာနိုင်ငံသားဝင်ကြီးလည်းဖြစ်သူဒေါက်တာဆန်းစုကြည်ကိုမလေးရှားနိုင်ငံကိုလာရောက်လည်ပတ်ဖို့မလေးရှားဝင်ကြီးချုပ်ကတရားဝင်ဖိတ်ကြားထားပြီးဒေါက်တာဆန်းစုကြည်ဘက်ကလည်းဒါကိုလက်ခံထားပါတယ်။ဒါပေမဲ့လို့ဘယ်ချိန်ဘယ်ခါသွားရောက်မယ်ဆိုတာကိုတော့ထုတ်ဖော်ကြေညာထားခြင်းမရှိသေးပါဘူးခင်ဗျာ
။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့လုံခြုံရေးနဲ့ပတ်သက်ပြီးစီစဉ်ထားမှုအခြေအနေကိုကုထက်အောင်ကတင်ပြပေးသွားတာပါ။အခုတော့တိုင်းရင်းသားဒေသဘက်ကအခြေအနေကိုတင်ပြပေးလိုပါတယ်။ကိုကန်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကိုင်းမြို့မှာဘုံပေါက်ခွဲမှုဖြစ်ပွားခဲ့တာကြောင့်အနည်းဆုံးလူ၈ယောက်ထိခိုက်ဒဏ်ရာရခဲ့ပြီးဒဏ်ရာပြင်းထန်သူတချို့ကိုလာရှုစီရင်ကိုပို့ဆောင်ထားပါတယ်ဒီပေါက်ခွဲမှုဟာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ဟာကိုကန်တပ်ဖွဲ့အပါအဝင်တအန်းခေါ်ပလောင်တပ်ဖွဲ့ AA ခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ပြင်ဆင်နေချိန်နဲ့လဲတိုက်ဆိုင်နေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကုမိုးစောကပေးပို့ထားပါတယ်ခင်ဗျာ
ဟုတ်ကဲ့လောက်ကင်ဒေတာဟာ MNDAA ကိုကုကန်တပ်ဖွဲ့နဲ့အစိုးရတပ်မတော်အကြား2015ခုနှစ်ဖေဖော်ဝါရီလကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်စစ်အုပ်ချုပ်ရေးထုတ်ပြန်ခဲ့ရတဲ့ဒေတာဖြစ်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာလကဒေတာရင်းတည်ငြိမ်မှုရှိတာကြောင့်စစ်အုပ်ချုပ်ရေးရုတ်သိမ်းခဲ့တဲ့နောက်အင်ကာနေကတော့လောက်ကင်မြို့မှာပထမဆုံးပေါက်ကွဲမှုဖြစ်ပွားခဲ့ပါတယ်။လောက်ကင်မြို့ပေါက်ကွဲမှုကိုဒေတာခံတယောက်ကအခုလိုပြောပါတယ်
။ဒီမှာ၄နာရီခွဲနဲ့၄၅နာရီကြားထဲမှာပေါ့ဒီရကြတော့ကျွန်တော်တို့မြို့ထဲမှာရေပုံးအဝိုင်းအောက်ဘက်ကကိုထိုင်ဝဆိုးရရှိမှာရေပုံးအဝိုင်းအောက်ဘက်ရောစံရတူသိရဲ့နောက်ပြီးတော့ဟိုဒီမတ်ဒီကတူသိရလို့ပြောတာပဲစံရရတာပဲဟိုဒါရစီရတဲ့လူကြီးကစံရနည်းနည်းရဟိုဒီကြတော့ကျွန်တော်လည်းမသိဘူးပြားတော့
ရှမ်းပြည်နယ်ရဲတပ်ဖွဲ့ပြည်နယ်ဒုရဲတပ်ဖွဲ့မှရဲမှူးကြီးအောင်မြတ်မိုးကဘုံပေါက်ကွဲမှုဟာအင်ကာနေ့ညနေ 4:35 မိနစ်ကအမှတ်3ရပ်ကွက်ရင်ဖုံးလမ်းစုံအနီးကလျှက်စစ်ပစ္စည်းဆိုင်ရှိမှရပ်ထားတဲ့ဆိုင်ကယ်ကနေပေါက်ကွဲတာဖြစ်ကြောင်းပြောပါတယ်။ပေါက်ကွဲချိန်မှာအနီးကဖြတ်သွားတဲ့ကားပေါ်မှာလိုက်ပါလာသူနဲ့အနီးနားကဖြတ်သွားသူ၈ယောက်မိုင်းဆက်ထိမှန်ပြီးဒဏ်ရာရခဲ့တယ်လို့ရဲမှူးကြီးအောင်မြတ်မိုးကပြောပါတယ်။
မတော်ရင်ဘောက6ယောက်ကျွန်တော်တို့လမ်းဘောက2ယောက်ရှိရပါခင်ဗျာကြား9မှ3ပါအဲတချို့ကမိုင်းသားတွေဝင်သွားတော့ဟိုလာချိုးဆေးရတော့မနေညက2ယောက်ရောက်တယ်ပြီးတော့ဒီနေ့နေ့လယ်2နာရီမှ4ယောက်ထားရောက်တယ်ရှင်နေကတော့သူကတော့လောလောဆယ် operation လုပ်ပြီးမှပဲပြောရရပါတော့ဆိုတော့သူတို့နေရတော့အစတွေအထဲမှရှိနေတော့ခွဲထွက်ဖို့တော့သူတို့လုပ်နေတာပါ
လောက်ကိုင်မြို့မှာလုံခြုံရေးကိုပုံပုံတင်းကျပ်ထားတဲ့လူလည်းအခုလိုဆက်ပြောပါတယ
်။ဒီတရားဝင်ဝင်မောက်ဖြစ်တဲ့ရန်လုံတိုင်းဖိတ်ခေါ်တာပေါ့။အဲ့ဘက်ကနေရှာတယ်။နောက်ကျွန်တော်ချင်းရှိရောကျွန်တော်လည်းတော့ဝင်မောက်ရှိပါတယ်။အဲ့ဒီကနေဖိတ်လို့ရှာတယ်။နောက်လည်းမြို့အဖွဲ့ဖွဲ့ဇာလာဒီဇာလာမျိုးဒါရန်နဲ့ဖိတ်လို့ရမှာရှားပေးတာရယ်။ဒါလှည့်ခင်းပေါ့။လှည့်ခင်းမှာတော့မတော်ရလှည့်ခင်းဆိုင်ကလှည့်ခင်းအခုကတော့လည်းမြေကြီးချက်ချာကြားနေတယ်တောင့်ကြည့်နေတယ်ပေါ့မြေကတော့ရဲရဲနဲ့လည်းညကြာကတတ်မှန်နဲ့ပြီးပေါ့ပြီးတော့ဆဲတယ်ဆဲကအဲရင်းဖြစ်တာပေါ့ဒီကဆဲကိုကန်းနေဆဲရီမော်ဒယ်ကြီးဒီဘလာရောက်လုတ်ကိုင်းတဲ့လူသမားတွေဆဲကိုတဲ့တန်လျားတွေပေါ့ဒါတွေကတောင့်ကြည့်နေတာလောက်ပါလားကြာတော့ဒီသူနဲ့ထားပါလို့သူတွေလည်းထောက်ရတာပ
ါဘုံထောင်တဲ့လက်သက်တရားခံကိုတော့စုံစမ်းနေစေဖြစ်ပါတယ်ပြီးခဲ့တဲ့ February လကလောက်ကိုင်းမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့တဲ့ MNDAA ကကိုကန်တပ်ဖွဲ့ကတော့ဒီပောက်ကွဲမှုဟာသူတို့လက်ချက်မဟုတ်ကြောင်းနဲ့ July လ31ရက်နေ့ကတော့ကုန်းချမ်းနဲ့တာရွှေထံအကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ကြောင်းကိုကန်တပ်ဖွဲ့ကတမူတူကပြောပါတယ်
။အဲ့ဒါအရင်တော့မဆိုင်ဘူး။ဥစ္စာပေါ်ဆိုချောင်းဖက်တာဒီလိုမသိလို့သူစတီးရတခါတော့တိုက်ပွဲဖြစ်နေ။ဒီလိုနဲ့ခံနေနေရတယ်လို့လာတယ်ဆိုတော့အရှိတာကုန်းချမ်းနားကြားထဲမှာတိုက်ပွဲဖြစ်နေ။
ဒီအပိုင်းတွေအတွင်းမှာတော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံမှာပါဝင်ရေးအတွက်အစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားမှာတွဲဆုံဆွေးနွေးတာတွေရှိနေပါတယ်။လာမယ့်ရက်ပိုင်းတွေမှာတော့ဒေါက်တာတင်မျိုးဝင်းခေါင်းဆောင်နဲ့ငြိမ်းချမ်းရေးကော်မရှင်အဖွဲ့ကတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ် NCA မှာပါဝင်လက်မှတ်ရေးထိုးခွင့်မရှိတဲ့ကိုကန့်ပလောင်နဲ့ AA ခေါ်ရခိုင်တပ်ဖွဲ့တွေနဲ့တွဲဆုံဆွေးနွေးဖို့အတွက်ညှိနှိုင်းနေကြောင်းလည်းငြိမ်းချမ်းရေးကော်မရှင်ကသတင်းထုတ်ပြန်ထားပါတယ်။
ကမှုဇော်ပါအခုတော့ဒီစီးပွားရေးဆိုင်ရာသတင်းတပုတ်ကိုတင်ပြလိုရတယ်မြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ရေးအတွက်ဘဏ်လုပ်ငန်းကိုအပူပီအသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေတိုးတက်လာဖို့ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်အာရှဖွံ့ဖြိုးရေးဘဏ် ADB အနေနဲ့ပြည်တွင်းဘဏ်နဲ့အကျိုးတူပူးပေါင်းဆောင်ရွက်တော့မှာဖြစ်လို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်အခွင့်အရေးတွေပေါ်လာမှာဖြစ်တယ်လို့ ADB ဘဏ်ကလည်းပြောပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်မတ်သိန်းကြီးလင်းကပြောပြပေးပါမယ်ခင်ဗျာ
ဘန်စနစ်ကိုအားပြုပြီးတော့အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့မြမစီးပွားရေးဖွံ့ဖြိုးတိုးတက်လာအောင်ဆောင်ရွက်လိုတယ်လို့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကပြောဆိုလိုက်ပါတယ်
။ကျွန်တော်နိုင်ငံရဲ့စီးပွားရေးလုပ်ငန်းကိုမြင့်တင်ဖို့အတွက်ကျွန်တော်တို့မျှော်မှန်းထားတာကတော့ SME ကိုခုံရိုးတိုးတက်ဖို့ပဲဖြစ်ပါတယ်။ကျွန်တော်နိုင်ငံရဲ့စီးပွားရေးကို SME ကြော်ယူထားပြီးကျွန်တော်တို့ထူထောင်ကြပါမယ်။အဲကြောင့်လည်းဆိုတော့ကျွန်တော်တို့နိုင်ငံရဲ့ကွန်ပျူတာတည်းရေးအတွက်အလယ်လက်စီးပွားရေးလုပ်ငန်းရှင်တွေကွန်ပျူတာတက်လာဖို့ပြောပါတယ်။ဒါမှအကြီးစားလုပ်ငန်းကြီးတွေကိုကျွန်တော်တို့ချိတ်ခွဲပြီးဆောင်ရွက်ပေးသွားနိုင်မှာဖြစ်ပါတယ်။အဲကြောင့်ကျွန်တော်တို့နိုင်ငံရဲ့စီးပွားရေးကို SME ကိုကြိုးယူထားပြီးဘဏ်စနစ်နဲ့ကျွန်တော်တို့မောင်းနှင်ဖို့လိုပါတယ်။ကျွန်တော်တို့နိုင်ငံရဲ့ဘဏ်တွေဟာဒီတဲ့ပုံကိုကွန်ပျူတာတက်လာဖို့လိုအပ်မှာဖြစ်ပါတယ်။
ပြည်တွင်းဘဏ်တစ်ခုဖြစ်တဲ့ United Emirates Bank UAB နဲ့အာရှဖွံ့ဖြိုးရေးဘဏ် ADB ကြားအကျိုးတူပူးပေါင်းရေးသဘောတူစာချုပ်ရေးထိုးပွဲမှာပြောဆိုလိုက်တာပါဒီလိုအကျိုးတူပူးပေါင်းမှုကနေမြမဘဏ်စနစ်တဖြည်းဖြည်းတိုးတက်လာပြီးပြည်တွင်းပြည်ပနဲ့ဆက်သွယ်ကစီးပွားရေးလုပ်ငန်းတွေကြဲကြဲပြန့်ပြန့်လှုပ်လာနိုင်ဖို့မျှော်လင့်တယ်လို့ဦးဖြိုးမင်းသိန်းကဆက်ပြောပါတယ
်ကောင်တာတွေခွင့်ထားပြီးချီးမွေနဲ့ဝင်ပို့တဲ့လုပ်ငန်းတော့ကိုပဲကျွန်တော်တို့အားပြုဆောင်ရွက်နေတဲ့အခြေအနေမျိုးရှိပါအခုပြောင်းလဲလာတဲ့အခြေအနေဖြစ်မှာ ADB အနေနဲ့လည်း SME လုပ်ငန်းတွေကိုတွန်းအားပေးလာမယ်ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ဘဏ်တွေကိုလည်းနိုင်ငံတကာအဝန်းအဝန်းနဲ့ပိုပြီးကြဲကြဲပြန့်ပြန့်ပေါင်းစပ်နိုင်ပြီးနည်းပညာပိုင်းဆိုင်ရာဝန်ကြီးတွေကိုပါရောက်လာနိုင်မယ်ဆိုရင်ကျွန်တော်တို့နိုင်ငံရဲ့ဘဏ်လုပ်ငန်းဟာခွင့်ပြုတိုးတက်လာမှာဖြစ်ပါတယ်ဘဏ်လုပ်ငန်းခွင့်ပြုတိုးတက်မှာစီးပွားရေးအခြေအနေတွေအရရဟာခွင့်ပြုတိုးတက်လာမှာဖြစ်ပါတယ်
UAB ဘဏ်နဲ့ ADB ဘဏ်ကြားကုန်သွယ်မှုဆိုင်ရာဘဏ်နာငွေကြေးသဘောတူစာချုပ်ကိုဒီနေ့မှပဲလက်မှတ်ရေးထိုးလိုက်တာပါဒီသဘောတူစာချုပ်အရ ADB ဘဏ်အနေနဲ့ UAB ဘဏ်ရဲ့နိုင်ငံတကာကုန်သွယ်မှုတွေအတွက်ထုတ်ပေးတဲ့ငွေထုတ်ခွင့်ပေးစာ Letters of Credit LC တွေကိုအမှတ်ခံပေးမှာဖြစ်ပါတယ်ဒီလိုပူးပေါင်းဆောင်ရွက်မှုကြောင့်နိုင်ငံတကာနဲ့ကုန်သွယ်မှုတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်နိုင်လာမှာဖြစ်တယ်လို့အသေးစားအလက်စားစီးပွားရေးလုပ်ငန်းတွေအတွက်လည်းအကျိုးရှိမှာဖြစ်တယ်လို့ ADB ဘဏ်ဆက်ဆံရေးမန်နေဂျာကအခုလိုပြောပါတယ
် This gives availability for importers in Myanmar to source products
ဒီပူးပေါင်းဆောင်ရွက်ချက်အရတွင်းကုန်ထုတ်ကုန်တိုးမြင့်လာမှာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေအလုံးအရင်ကမရှိခဲ့ဘူးတဲ့ဈေးကွက်တွေမှာကြဲကြဲပြန့်ပြန့်လုတ်ကင်လာနိုင်မှာဖြစ်ပါတယ်ဒီလိုဈေးကွက်စီးပွားရေးကြဲပြန့်လာတဲ့အတွက် အသေးစားအလက်စားလုပ်ငန်းတွေအပါအဝင်မြန်မာကုမ္ပဏီတွေအနေနဲ့မြန်မာစီးပွားရေးဖွံ့ဖြိုးမှုမှာအလုံးပါဝင်လာနိုင်မှာဖြစ်သလိုဈေးကွက်ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ
် SME ကဏ္ဍတိုးတက်ဖွံ့ဖြိုးလာဖို့အတွက်ရည်မှန်းပြီးမြန်မာနိုင်ငံတွင်အသေးစားနဲ့အလက်စားစီးပွားရေးလုပ်ငန်းတွေနဲ့မြန်မာဘဏ်တွေဆက်ဆံဆောင်ရွက်မှုတွေအပေါ်မှာ ADB အာရှဖွံ့ဖြိုးရေးဘဏ်ကကျွမ်းကျင်မှုပိုင်းဆိုင်ရာအကူအညီပေးတာတွေအရင်ကလည်းရှိခဲ့ပါတယ်ရှင
်မတ်တင်ကြီးလင်းဖြစ်ပါတယ်ခင်ဗျာဒီကနေ့ညနေကင်းအတွက်သတင်းဆောင်ပါတွေကတော့ဒီလောက်ပါပဲသောတာရှင်များခင်ဗျာအခုကျွန်တော်တို့ထုတ်လင်းပေးနေတဲ့ VOA ညနေကင်းဗီဒီယိုအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လင်းပေးတော့မှာပါအာရှ77ဂျိုရူကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာဒီကျွန်တော်တို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ဒီ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
နည်းပညာနဲ့ပတ်သက်လို့ကဘာတဝမ်း blog တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာ blogger တွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်ထုတ်လွှင့်ပြီးတဲ့ blogger တွေပြောသမျှအစီအစဉ်တွေကိုလည်းVOA မြန်မာပိုင်း website ရဲ့တုဒ္ဒအဖျားဖျားဆိုတဲ့ကန္ဓာအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.voanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ခေါင်းစဉ်တက်ပြီးတော့ burmese@voanews.com စီကို email ပို့ပေးစေချင်ပါတယ်ရှင်
ရရှိမြခင်ဗျာဒီ VOA ကပုံမှန်ထုတ်လင်းပေးနေတဲ့ဒီ TV အစီအစဉ်တွေကို VOA Internet လိပ်စာဖြစ်တဲ့ burmese.voanews.com ပြင် VOA Facebook နဲ့ Twitter နောက်ဒီ YouTube စာမျက်နှာတွေမှာလည်းပြန်လည်ကြည့်ရှုလို့ရပါတယ်ခင်ဗျာကျွန်တော်တို့အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းကျဉ်းချုပ်တွေကိုကိုကျော်ကျော်သိင်္ဂါကြီးညပြပြအောင်ခင်ဗျာ
သမ္မတဘရက်အိုဘားမားဟာအမေရိကန်သမိုင်းမှာအညံဖြင်းဆုံးသမ္မတဖြစ်နိုင်ခြေရှိတယ်လို့ Republican သမ္မတလောင်း Donald Trump က Twitter မှာရေးပါတယ်။သမ္မတအိုဘားမားက Mr. Trump ကိုတိုင်းပြည်ကိုဦးဆောင်ဖို့ရည်ချင်းမပြည့်မိသူဖြစ်ပြောပြီးတဲ့နောက် Mr. Trump ကအဲ့ဒီလိုတုံ့ပြန်တာပါ။ Republican သမ္မတလောင်းဟာသမ္မတယာရုအတွက်ရည်ချင်းမပြည့်မိဘူးလို့သူထင်နေကြောင်းဒါကိုပြီးခဲ့တဲ့သတင်းပတ်ကသူပြောခဲ့သေးပြီးအဲ့ဒါမှန်တယ်ဆိုတာ Donald Trump ကဆက်ပြီးတက်တည်ပြနေတဲ့ကြောင်းအင်္ဂါနေ့ကသမ္မတအင်ဗျူတော်မှာ Mr. Obama ကပြောပါတယ်။သမ္မတအိုဘားမားအစိုးရတည်တံကာလတစ်လျှောက်လုံးနီးပါးကြိုးပမ်းလာတဲ့ပစိဖိတ်သမုဒ္ဒရာရာဝတ်နိုင်ငံ12နိုင်ငံအကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု TPP သဘောတူစာချုပ်ကိုလက်မှတ်ရေးထိုးရေးကွန်ဂရက်လွှတ်တော်ကအတည်ပြုပေးဖို့သမ္မတကလှူလာနေပါတယ်။လက်ရှိသမ္မတလောင်းနှစ်ဦးစလုံးကဒီသဘောတူစာချုပ်ကိုလက်မှတ်ခံတာကြောင့်လာမယ့်ဇန်နဝါရီလတဲ့သူ့နေရာကိုဆက်ခံမဲ့သမ္မတသည့်လက်ထက်မှာဒီကိစ္စဖြစ်လာနိုင်ခြင်းမရှိပါဘူး။အခုသူသမ္မတဖြစ်နေချိန်မှာဒီသဘောတူညီချက်အတည်ပြုနိုင်အောင်ကြိုးစားမယ်လို့အင်္ဂါနေ့ကစင်ကာပူဝန်ကြီးချုပ်နဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်သမ္မတအိုဘားမားကပြောသွားပါတယ်။မြောက်ကိုရီးယားနိုင်ငံကအရှိတ်ကန်လွန်ပင်လယ်ထဲကိုပယ်ထင်းဒုံးကျည်တစ်စင်းပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားဟာဒုံးကျည်ပစ်လွတ်တာကနေတစ်စင်းသူတို့ရဲ့တိုက်ခိုက်နိုင်စွမ်းကိုပြနေတဲ့အကြောင်းဒီလိုရက်တွေဟာကိုရီးယားနိုင်ငံကြားဆက်ဆံရေးကိုပိုဆိုးရွားစေဖို့နဲ့နိုင်ငံတကာတိုင်းဝန်ကြားမှသဘောထားတွေကိုကွဲပြားစေဖို့ရည်ရွယ်ချက်နဲ့လှုပ်တာဖြစ်ပွဲရှိတယ်လို့ထင်တဲ့အကြောင်းပြည်လဲပေါင်းစည်းဆိုင်ရာတောင်ကိုရီးယားဝန်ကြီးဌာနပြောခွင့်ရဂျွန်ဂျွန်ဟီးကပြောပါတယ်။အမေရိကန်ပြည်ထောင်စုမှရောက်နေတဲ့စင်ကာပူဝန်ကြီးချုပ်လီဆန်လောင်းနဲ့ဝန်ကြီးချုပ်ဂတော်တို့ကိုအမေရိကန်သမ္မတဘရက်အိုဘားမားနဲ့သမ္မတကတော်မီရှယ်အိုဘားမားတို့ကသမ္မတအင်ဂျီတော်မှာအင်္ဂါနေ့ညနေပိုင်းကနိုင်ငံတော်ညစာစာပွဲနဲ့တက္ကသိုလ်အခမ်းအနားပါတယ်။သမ္မတအိုဘားမားရဲ့သမ္မတတန်းကာလအတွင်း72ကြိမ်မြောက်ဖြစ်တဲ့ဒီနိုင်ငံတော်ညစာစာပွဲဟာစင်ကာပူနဲ့အမေရိကန်ပြည်ထောင်စုကြားတန်တမန်ဆက်ဆံရေး250ပြည့်အထိမ်းအမှတ်ပွဲလည်းဖြစ်ပါတယ်ခင်ဗျာ
။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကညင်ညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရေးမှုကရှားဖောင်ဖြစ်ပြီးတော့စပန်းဆိုင်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။ VOA American အတန်ညနေပတ်မြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ second 19.25ရုပ်ကနေတရိုက်ထုတ်လွှင့်ပေးခဲ့တာပါ။ပထမရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ကတော့အောင်ပါ VOA ကိုနားဆင်အပ်ပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.